မင်္ဂလာပါရှင်။အခုဆက်ပြီးတော့မျိုးသမီးကဏ္ဍကိုကျွန်မခင်မီထွေးကတင်ဆက်ပေးပါမယ်။အမေရိကန်စစ်တပ်အတွင်းလိမ်မိုင်းဆိုင်ရာနှောက်ယှက်စော်ကားမှုတွေမတရားပြုကျင့်မှုတွေဟာပြီးခဲ့တဲ့2019ခုနှစ်အတွင်းပိုများလာခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပင်တယ်ဂွန်စစ်ဌာနချုပ်ကဧပြီလထဲမှာထုတ်ပြန်တဲ့2019ခုနှစ်အတွက်အစဉ်ကန်စာမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်အတွင်းလိမ်မိုင်းဆိုင်ရာစော်ကားမှုဖြစ်ရပ်ပေါင်း9825ခုရှိခဲ့ပြီးတဟာတိအရင်2018ခုနှစ်ကထက်300ခန့်တော့ပိုများလာတာဖြစ်တယ်လို့အစိုးရကမှဖော်ပြထားပါတယ်။အမေရိကန်စစ်တပ်အတွင်းလိမ်မိုင်းဆိုင်ရာနှောက်ယှက်စော်ကားမှုတွေဖြစ်လာရင်ဘယ်လိုရေးယူကန့်တွဲပါလဲ။မဖြစ်ခင်ကြိုတင်ကာကွယ်ဖို့ဘယ်လိုလုပ်ငန်းစဉ်တွေချမှတ်ဆောင်ရွက်ပါလဲ။အမေရိကန်မရိန်းတပ်ဖွဲ့အတွင်းလိမ်မိုင်းဆိုင်ရာနှောက်ယှက်စော်ကားမှုတိုင်ကြားချက်တွေနဲ့ပတ်သက်လို့မရိန်းတပ်ဖွဲ့ပြောခွင့်ရဗိုလ်ကြီး KC Litsi ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ရှင်။
So I can't speak for the Army, and I also can't speak for the, you know, the entire Department of Defense. I can speak toward what I know about the Marine Corps.So
in a sitat khulon ku sa pyo ra ma hout lo ka wa ye ni tha na ni le pyo kwin ma shi ma marine tet pwe le ga a chin ni ko be pyo na ma le ka wa ye tha na ga thauk pyan ne sitat twin ma lein mai san ya ma tia pyu chin mu le na pat de lo 2019 ku ne nyet pat le a si khan sa ko chin no marine tet pwe le cha ma di lo phye de ga ja sin twa le so ya twei ya ba me da mai le lein mai san ya ma tia pyu mu le na pat de pyo a ti pe tai cha mu ne ba le so de a chin ko juma ro na le lak khan tha cha di lo a si khanအဲမှာဒီလိုဖြစ်ရတဲ့ကြာဆင်းသွားတဲ့ဆိုတာကိုကြည့်ပြီးတော့ဒါတွေတကယ်ပဲကြာဆင်းလာတယ်လို့တော့ကျမတို့တစ်ချက်ချခံယူလို့မရပါဘူး။ Greater Force အနေနဲ့ဒီလိမ်မိုင်းဆိုင်ရာမတရားပြုကျင့်မှုတွေတောက်ရှက်စော်ကားမှုတွေကိုတိုက်ဖြတ်ဖို့တန်တဲ့တန်အခိုင်အမာချမှတ်ပြီးတော့လှုံ့ဆော်နေတယ်ဆိုတာကိုတော့ပြောနိုင်ပါတယ်
။ဟုတ်ကဲ့ Marine တပ်ဖွဲ့ကအမှုတန်းတယောက်လိမ်မိုင်းဆိုင်ရာမတရားပြုကျင့်ခံရတဲ့ဆိုရင်သူ့အနေနဲ့ဘယ်လိုတိုင်ကြားနိုင်ပါလဲ။ဘယ်လိုကူညီထောက်ပံ့တွေရနိုင်ပါသလဲရှင
်။ Regardless of if sexual assault occurred,you know, a few hours ago or a few years ago, the same process would kind of kick in. Within the sexual assault
prevention program, victims of sexual assault up to 2 to 4 months.လိမ်မိုင်းဆိုင်ရာနှောက်ယှက်စော်ကားမှုကာကွယ်ရေးနဲ့တုံ့ပြန်ကင်တွယ်ရေးအစီအစဉ်တိုင်းဆောင်ရွက်ပါတယ်။မတရားပြုကျင့်ခံရသူအနေနဲ့အကန့်သတ်ထားပြီးတော့တိုင်ကြားမှုဒါမှမဟုတ်ဘာအကန့်သတ်ချက်မှမထားဘဲနဲ့တိုင်ကြားမှုဆိုတော့တိုင်ကြားနိုင်တဲ့နည်းလမ်းနှစ်ခုရှိပါတယ်။ဆိုလိုတာကတိုင်ကြားမှုတစ်ခုရှိလာတယ်ဆိုရင်တိုင်ကြားသူအနေနဲ့လိုအပ်တဲ့ကျန်းမာရေးဆိုင်ရာစောင့်ရှောက်မှုခံယူတာဆွေးနွေးအကြံဉာဏ်ယူတာတရားဥပဒေအရအရေးယူကင်တွယ်မှုတောင်းဆိုမှုတွေလုပ်နိုင်ပါတယ်။အဲ့ထွေလိမ်မိုင်းဆိုင်ရာမတရားပြုမှုတုံ့ပြန်ကင်တွယ်ရေးတာဝန်ခံတယောက်နဲ့ခရယသူဘက်ကရှေ့ထွက်လိုက်ပါကုညီဆောင်ရွက်ပေးသူတယောက်ခံထားပေးပါရဲ့ဒီတိုင်ကြားရဲ့ပုံစံနှစ်ခုမှာအဓိကကွဲလွဲတာကတော့တိုင်ကြားသူအနေနဲ့တရားဝင်စုံစမ်းစစ်ဆေးမှုကိုလက်ခံသလားလက်မခံဘူးလားဆိုတာပါတိုင်ကြားသူကသူ့ရဲ့ကိုယ်ရေးအချက်အလက်အသေးစိတ်ဖြစ်စဉ်အခြေအနေကိုသက်ဆိုင်သူတွေကလွဲပြီးတော့ဘယ်သူမှတိကျမဖြစ်ဘူးတရားဝင်စုံစမ်းစစ်ဆေးမှုကိုလည်းလက်မခံခြင်းမူဆိုရင်တော့ဒါကအကန့်အသတ်နဲ့တိုင်စားတာမျိုးဖြစ်ပါရင်မရိတပ်ဖွဲ့အနေနဲ့တော့ဒီလိုဖြစ်ရတွေဖြစ်လာရင်တရားဝင်စုံစမ်းစစ်ဆေးတာကိုလက်ခံနေအကန့်အသတ်မထားတဲ့တိုင်စားမှုမျိုးကိုအားပေးပါရင်ဒီတော့မှအဖြစ်ကျူးလွန်တဲ့သူကိုထိထိရောက်ရောက်ဖော်ထုတ်အရေးယူနိုင်မှာဖြစ်ပါတယ
်မြန်မာအမေရိကန်တယောက်ဖြစ်တဲ့မရိတပ်ဖွဲ့ကတက်ချက်မသိဥဆိုရင်လွန်ခဲ့တဲ့9နှစ်လောက်တုန်းကဒီမရိတပ်အထွေမှာပဲတခြားမရိတပ်သားတယောက်ကသူ့ကိုလိမ်မိုင်းဆိုင်ရာစော်ကားတာကိုခံခဲ့ရတယ်လို့ပြောပါတယ်အဲ့ဒီချိန်တုန်းကသူဒီလိုအထောက်ကတွေကိုရခဲ့သလားဆိုတာကတော့သူအဲ့ဒီချိန်ကဖြစ်ခဲ့တဲ့ဒီဖြစ်စဉ်အပြည့်အစုံကျမတို့သိခွင့်မရသေးတာကြောင့်တရားတော့မသိပါဘူးဒါပေမဲ့အကယ်၍ဒီခံရတဲ့သူတယောက်အနေနဲ့စစ်ဘက်ကအခုလိုပေးတဲ့အကူအညီတွေအပြင်အရက်ဖက်ဥပဒေအကျိုးဆောင်တွေရဲ့အကူအညီရယူခြင်းနဲ့ဆိုရင်ရောဒါကိုစစ်ဘက်တရားရေးစနစ်မှာခွင့်ပြုထားပါသလားရှင
် So there's two sides of that with what I think you're asking me on Corporal Ohu's case so
တချက်ဥပ္ပယနဲ့ပတ်သက်လို့ခုမေးတာမှာအခြေအနေနဲ့ရက်ရှိပါလိမ့်ရှင်။ကျမနားလည်သလားသူကလိမ်မိုင်းဆိုင်ရာစော်ကားခံရတယ်လို့ပြောထားတာနားလည်ပါလိမ့်။ဒီပုံမှာသူ့ဘက်ကစုံစမ်းမှုတွေလုပ်ဖို့တရားဝင်တိုင်ကြားထားတာဆိုရင်သူလည်းတခြားသူတွေလိုပဲလိုအပ်တဲ့ကူညီထောက်ပံ့မှုတွေချက်ချင်းရမှာပါ။ဒီအတွက်စောစောကပြောတဲ့လိမ်မိုင်းဆိုင်ရာစော်ကားမှုတုံ့ပြန်ကင်တွေရေးတာဝန်ခံတယောက်နဲ့သူ့ဘက်ကနေပြီးတော့ရှေ့ထွက်လိုက်ပါကူညီပေးမဲ့သူတွေရှိပါလိမ့်။သူတို့ကလိုအပ်တာတွေကိုလိုက်ပါကူညီပေးပါရင်ဒါကတစ်ပိုင်းပါ တစ်ဖက်မှာလည်းသူ့အနေနဲ့တရားရေးဆိုင်ရာကျွမ်းကျင်တဲ့အရက်ဖက်ပညာရှင်ငှားယမ်းကျင်တဲ့ဆိုရင်လည်းရပါတယ်စစ်ဘက်ကဥပဒေအကျိုးဆောင်ပဲရယူမယ်ဆိုရင်လည်းရပါတယ
်ဟုတ်ကဲ့လိမ့်မင်းဆိုင်ရာစော်ကားခံရပြီးအခြေအနေတစ်ခုခုကိုဆိုးဆိုးဝါးဝါဖြတ်တန်းခဲ့ရတဲ့အတွက်ကြောင့်ဒီ PTSD လို့ခေါ်တဲ့စိတ်ဖိစီးမှုဝေဒနာခံစားရတဲ့အခြေအနေမျိုးဖြစ်လာတဲ့ဆိုရင်ရောဘယ်လိုကင်တွယ်ပါသလဲရှင
် Regardless of where PTSD originates from whether that's from combat or from this you knowsexual trauma
လိမ္မာဆိုင်ရာစော်ကားမှုကြောင့်ဖြစ်ဖြစ်တိုက်ပွဲတွေအတွင်းမှာကြုံတွေ့ရတဲ့အဖြစ်ဆိုးတွေကြောင့်ဖြစ်ဖြစ်စိတ်ဖိစီးမှုဝေဒနာ PTSD ဖြစ်လာရည်ဆိုတော့ထိတွေ့လိုအပ်တဲ့အကူအညီတွေပေးထားတာကအတူတူပါပဲစိတ်ဖိစီးမှုဝေဒနာခံစားရတဲ့သူတိုင်းတွေစိတ်ပိုင်းဆိုင်ရာကျန်းမာရေးပြုစုဆောင်ရှောက်မှုတွေနဲ့တခြားလိုအပ်တဲ့အထောက်ပံ့တွေပေးပါတယ်
ဧပြီလ30ရက်နေ့ကထုတ်ပြန်တဲ့လိမ္မာဆိုင်ရာစော်ကားမှုဖြစ်ရပ်တွေနဲ့ပတ်သက်တဲ့ဒီပင်ဒဂွန်စစ်ဌာနချုပ်ရဲ့2019ခုနှစ်အစဉ်ကန်စာအရဆိုရင်ဒီပြီးခဲ့တဲ့နှစ်အတွင်းမှာအမေရိကန်စစ်တပ်ထဲမှာဒီလိုဖြစ်ရပ်ပေါင်း 8,825 ခုရှိတယ်လို့ပြောပါတယ်။ဒီဖြစ်ရပ်တွေကဗနက်ရာဂိုင်းနှုန်းနောက်ဖြည့်ရှင်းကင်တွယ်နိုင်ခဲ့ပြီးပါပြီလေရှင
်။ No, I don't actually have a hard number of cases that would have you know been brought
to the closure.မရင်းတပ်ဖွဲ့ဝင်တွေဟာလိမ္မာရေးဆိုင်ရာစော်ကားမှုတွေမရှိတဲ့ပတ်ဝန်းကျင်မှာကောင်းကောင်းနေထိုင်အလုပ်လုပ်နိုင်ခွင့်ရှိရပါမယ်။ဒါမင်းစိတ်မကောင်းစရာကဒီလိုမျိုးဖြစ်ရတွေရှိနေသေးရဲ့ဆိုတာပါ။ဒီလိုမျိုးဖြစ်ရကြုံရတဲ့သူတိုင်းကတရားဝင်တိုင်ကြားတာမျိုးမရှိတဲ့အတွက်လေဒီဖြစ်ရတွေနဲ့ပတ်သက်လို့အစီရင်အတိအကျတရားဖို့ခက်ပါတယ်
။စစ်တပ်တွေမှာလိမ္မာရေးဆိုင်ရာစော်ကားတာကိုကြုံရတယ်လို့ပြောတဲ့စစ်မှုထမ်းတယောက်နဲ့တိတ်မကြခင်တော့ကပဲကျမဆက်သွယ်စကားပြောခွင့်ရခဲ့တာရှိပါတယ်။သူပြောတဲ့အထဲမှာလည်းဒီခံရတဲ့သူအများစုဟာတိုင်ကြားဖို့အတွက်လက်တွန်းကြတယ်လို့ပြောပါတယ်။အဓိကတော့သူတို့တိုင်ကြားပေမဲ့လည်းမျှတာတဲ့တရားစီရင်မှုမရဘဲနဲ့လက်တုပ်ပြန်ခံရမှာကိုပို့ပြီးတော့စိုးရင်ရတယ်လို့ပြောပါတယ်။ဆိုတော့ဒါတွေကိုကြည့်ရင်စစ်တပ်ရဲ့တရားစီရင်ရေးစနစ်ကိုလူတွေကယုံကြည်မှုကင်းမဲ့လာနေတဲ့သဘောပါလား
။ You know, I can't really speculate on what individuals, you know, what their reasons are for notreporting what I do know
ဘာကြောင့်တရားဝင်မတိုင်ကြားတာလဲဆိုတာကတယောက်ချင်းစီရဲ့အခြေအနေကိုကျွန်မခံမှန်းပြောလို့တော့မရဘူးပေါ့နော်ဒီမရင်းတပ်ဖွဲ့အနေနဲ့ကတော့ဒီလိမ္မာရေးဆိုင်ရာစော်ကားမှုကြုံရရင်တရားဝင်အသိပေးတိုင်ကြားတာမျိုးဖြစ်စေချင်ပါတယ်ဒါမှဒီအဖြစ်ရှိတဲ့သူကိုဖော်ထုတ်အရေးယူနိုင်မှာပါတိုင်ကြားမှုမရှိဘဲနဲ့အရေးယူလို့မရပါဘူးမရင်းတပ်ဖွဲ့အနေနဲ့ကရှေ့တန်းတိုက်ခိုက်မှုတွေမှာလုပ်ငန်းခွင်မှာတယောက်နဲ့တယောက်အပြန်အလှန်ယုံကြည်မှုရှိပြီးတော့စီးလုံးညီညွတ်နေဖို့ကတိတ်အရေးကြီးတာပါဒီတော့မှအတိုင်းပြည်ကပေးရတဲ့တာဝန်ကိုလည်းထိထိရောက်ရောက်ထမ်းဆောင်နိုင်မှာဖြစ်ပါတယ်။ဒါတွေကိုထိခိုက်နိုင်မယ့်အခြေအနေတွေကိုမရင်းတဖွဲ့ကမလိုလားပါဘူး
။ဒါပေမဲ့အခုလိုဖြစ်ရမျိုးတွေကြုံရတဲ့သူတွေအတွက်ကလည်းအလွယ်တကူထုတ်ပြောဖို့တိုင်ကြားဖို့ဆိုတာကခက်နိုင်ပါတယ်။သူတို့အတွက်စိုးရိမ်မှုမရှိဘဲနဲ့ရှေ့ထွက်ပြောလာအောင်ဒီလိုပြောလို့သူတို့အတွက်နင့်နာမှုမဖြစ်စေရဘူးလက်တုံ့ပြန်တာတွေမကြုံစေရဘူးဆိုတာမျိုးအာမခံပေးနိုင်တဲ့အားပေးတိုက်တွန်းမှုတွေရောရှိပါသလား။ဒီအတွက်လုံလောက်တဲ့ဆောင်ရွက်မှုမရှိတာရောမဖြစ်နိုင်ဘူးလားရှင့်။
I truly do think that, you know, our sexual assault prevention response program, it's an effective program. Like I said, it's
ကျွန်တော်ရဲ့လိမ္မာရေးဆိုင်ရာနှောက်ယှက်စော်ကားမှုတိုက်ဖြတ်ရေးအစီအစဉ်ကထိရောက်တဲ့အစီအစဉ်တစ်ခုလို့ယုံကြည်လက်ခံထားပါတယ်။လိမ္မာရေးဆိုင်ရာစော်ကားမှုတွေမဖြစ်အောင်လို့ကြိုတင်ကာကွယ်တဲ့အနေနဲ့အစီအစဉ်တွေရှိသလိုမရင်းတပ်ဖွဲ့ဝင်တိုင်းနှစ်စင်မဖြစ်မနေတည့်ရတဲ့တင်ဒန်းတွေလည်းရှိပါတယ်။ကိုတောင်ဝင်ထမ်းဆောင်တဲ့ယာရူလုပ်ငန်းဝင်ပေါ်မှာမူတည်ပြီးတော့လိုအပ်တဲ့သက်ဆိုင်ရာတင်ဒန်းတွေကိုမဖြစ်မနေတည့်ရပါတယ်။ဘုံမှုကြီးတယောက်တည့်ရတဲ့တင်ဒန်းကဘိုးချုပ်ကြီးတယောက်တည့်ရတဲ့တင်ဒန်းနဲ့နည်းနည်းတော့ကွာခြင်းကွာတာမျိုးရှိပေမဲ့အားလုံးကတော့သူ့ရဲ့ယာရူနဲ့လုပ်ငန်းဝင်အလိုက်မဖြစ်မနေသေးတဲ့တင်ဒန်းတွေကိုတက်သွားကြရပါပါ။စမကိုယ်တိုင်လည်းတလောတော့ကပဲဘူကြီးတွေတင်တယ်မဖြစ်မနေတဲ့ရပါတယ်။မရင်းတပ်ဖွဲ့မှာတော့ပြောဖို့ခက်ခဲတယ်ဆိုတဲ့အကြောင်းအရာတွေကပါစိုးရင်ကြောက်ရွံ့မှုမရှိဘဲနဲ့ပြောနိုင်တဲ့အလေးချင်းဖြစ်အောင်လို့ဖန်တီးပေးထားပါတယ်။ခုမှစိုးရွားတဲ့အတွေ့အကြုံခံစားရတယ်ဆိုရင်အဲ့ဒီလူတွေလိုအပ်တဲ့ပြုစုဆောင်ရှောက်မှုတွေနောက်ပြီးတော့ကူညီထောက်ပံ့မှုတွေရအောင်လို့လုပ်ပေးထားတဲ့အစီအစဉ်တွေအခိုင်အမာရှိပါတယ်ရှင့
်။လိမ္မာဆိုင်ရာကြမ်းဖက်မှုတွေဒီမတရားပြုကျင့်မှုတွေအများစုကိုကြည့်မယ်ဆိုရင်အမျိုးသမီးစစ်မှုထမ်းတွေကြုံရတာပိုပြီးတော့များပါတယ်။ဒါဘာကြောင့်ပါလဲဒါကိုဘယ်လိုတိုင်းစီနိုင်မှာမလဲရှင
် The problem that you're talking about there I mean that is it's not unique to the military if you look at statistics you know women are most often
ဒီပြဿနာကဒီစစ်ဖက်လုပ်ငန်းခွင်မှာဖြစ်နေတဲ့ကိစ္စမဟုတ်ပါဘူးဒါနဲ့ပတ်သက်ပြီးတော့အချက်လက်တွေကိုကြည့်မယ်ဆိုရင်အရက်ဖက်လုပ်ငန်းခွင်တွေမှာလည်းဒီလိုမျိုးအမျိုးသမီးတွေလိမ္မာဆိုင်ရာစော်ကားမှုတွေကိုအများဆုံးကြုံရတဲ့သူတွေဖြစ်တယ်ဆိုတာတွေ့ရပါတယ်စစ်ဖက်ခေါင်းဆောင်တွေမရင်းတပ်ဖွဲ့ခေါင်းဆောင်တွေကတော့ဒါကိုလုံးဝမရှိစေချင်ပါဘူး။ဒါတွေကကျမပြောခဲ့သလိုပဲကျမတို့လုပ်ငန်းခွင်တဲ့အရေးကြီးတဲ့အပြန်အလှန်ယုံကြည်မှုနဲ့စီးလုံးညီညွတ်မှုကိုနှီးမျိုးစုံနဲ့ထိခိုက်စေလိုပါ။ အခုဒီအခြေအနေတွေအပြီးတိုင်းရက်တက်သွားအောင်မလုပ်နိုင်သေးတာကတော့တကယ်ကိုစိတ်မကောင်းစရာကောင်းပါရဲ့ရှင်။ကင်တွေရခက်ခဲတဲ့ကိစ္စဖြစ်တာမလို့ဒါကိုကြိုတင်ကာကွယ်နိုင်မယ့်နည်းလမ်းတွေမတရားပြုတ်ခံရတဲ့သူတွေအတွက်တရားမျှတမှုရရှိဖို့အတွက်အစီအစဉ်တွေပြီးတော့တင်တန်းတွေကိုလည်းဗပောင်းဆောင်ကနေပြီးတော့အလေးနဲ့ထားပြီးတော့လှုပ်ဆောင်နေပါတယ်။ဒီတိုင်းခိုင်မှာဆက်လုပ်သွားမယ်ဆိုရင်တော့အပြောင်းလဲတွေပို့ပြီးတော့ဖြစ်လာမှာပါ။